မြန်မာနိုင်ငံပဲချမ်းရှိတဲ့နာဂတိုင်းရင်းသားတွေနဲ့အိန္ဒိယပဲချမ်းနေထိုင်ကြတဲ့နာဂလူမျိုးတွေညီညွတ်ကြောင်းပြသတဲ့အနေနဲ့အိန္ဒိယနယ်စပ်မဏီပူးပြည်နယ်ဥကရုမြို့မှာရိုးရာယဉ်ကျေးမှုပွဲတော်တစ်ခုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဇင်တွန်းထန်ကူးလို့ခေါ်တဲ့နာဂမျိုးနယ်စုအဖွဲ့အစည်းထီထောင်ချင်းအနှစ်80ပြည့်အထိမ်းအခမ်းအနားကိုတန်ကူးနာဂလူမျိုးစုနေထိုင်ရာတာလူဤရွာမှာကျင်းပနေတာဖြစ်ပြီးအမျိုးမျိုးသောနာဂမျိုးနယ်စုတွေဟာအမြင်တစ်မျိုးတည်းနဲ့တသားတည်းရှိကြတယ်ဆိုတာကိုပြသခဲ့ကြပါတယ်။တာလူရီယွာဟာစွန်ဒဲဒေသကနေ10မိုင်အကွာလောက်မှာရှိပြီးနာဂဆိုရှလစ်ကောင်စီ NSCNIM ရဲ့ခေါင်းဆောင်တီမွိုင်ဗာရဲ့မွေးရစာတီလည်းဖြစ်ပါတယ်။နာဂလူဦးရေဟာအတော်တန်ကြီးမားပြီးအိန္ဒိယတွေကအာတန်နာဂလန်မဏီပူအရုဏာချာပရာဒက်စ်ပြည်နယ်တွေနဲ့မြန်မာပြည်ဘက်ချမ်းမှာလည်းနေထိုင်ကြတာပါ။မြန်မာပြည်စကိုင်းတိုင်းအခြေဆိုင်အရှိဘက်နာဂကျောင်းသားများအစည်းအရုံး ENSA အဖွဲ့ဝင်တွေကတော့ဥကရုမျိုးကပွဲတော်ကိုတက်ရောက်ဖို့မိုင်မောင်းများစွာခီးချမ်းကိုနှင်ခဲ့ရတယ်လို့ဆိုပါတယ် ENSA ကျောင်းသားအစီယုံဥက္ကဋ္ဌနှုတ်ပိုင်ကတော့မြန်မာပြည်တဲကနာဂတွေဟာအပြစ်ပဲခံရပြီးအမောင်ခစ်တဲမှာနေထိုင်ရတယ်လို့ပြောပါတယ်တစ်ချိန်ကျရင်နာဂမျိုးနယ်စုတွေအားလုံးတပေါင်းတစည်းတည်းဖြစ်သွားကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ခင်ဗျာ